Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်ပြန်ပေးနေပါပြီ။ကျမများသတင်းအောင်ပါရှင်။ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံဆက်လက်ကျင်းပနေကြမှာပဲ။ UN ရေးပေါ်ဝင်နိုင်ငံတကာပြဿနာတွေကိုသမ္မတဒေါ်နယ်ထရန့်ဦးဆောင်ပြီးလွန်ခဲ့ရေးကောင်စီမှာတရားစွန့်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ဟောလွတ်တော်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေသူချိန်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းမှာမှာတော့လက်ဆောင်မှုနဲ့ယာရုကဖယ်ရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစာထိုးခံအပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာအမည်စင်းတင်သွင်းတာနဲ့ပတ်သက်ပြီးဥပဒေအတိုင်းအဝိုင်းမှာဘယ်လိုအမြင်တွေရှိနေပါသလဲ
။အမြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှင်းလင်းမျိုးထိုင်လာဦးပဲဆရာတော့ဘူအားဖြင့်ကြိုက်တယ်
တရားလွတ်တော်ရှင်နေကြီးဦးချင်းမြင့်ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွတ်တော်မှာမဲခွဲဆုံးဖြတ်ကြတဲ့အကြောင်းအမေရိကန်နဲ့တရုတ်ကြားအပြန်အလှန်တင်းကုန်ခွန်တွေတိုးမြင့်ကောက်ခံနေတဲ့ကုန်သွယ်ရေးစပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာအမြတ်ထွက်နိုင်တယ်လို့ခန့်မှန်းကြတဲ့အကြောင်းစရဲစိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးမှာပါသတင်းပတ်စင်ကဏ္ဍတွေမှာတော့လူလူကျမ်းမာရေးနဲ့မြမရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိငင်ထိုက်တို့ကပြောပြပေးပါအောင်ရှင
်။ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံကျင်းပနေခြင်းမှာပဲအရှေ့လက်ပိုင်းဒေသမှာအီရန်နိုင်ငံရဲ့ဩဇာအချိန်ဝါနဲ့လူအမျိုးများတွေ့ချစေတဲ့လက်နက်တွေမပြန့်ပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလူမျိုးရေးကောင်စီမှသမ္မတဒေါ်နယ်ထရန့်ကအုတ်တာဖြစ်ဦးဆောင်ပြီးတရားစွနေပွဲတစ်ခုကျင်းပနေပါတယ်။ရန်လူရဲလူရဲတွေရှိနေသမျှအီရန်ဆိုရကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထရီညီလာခံမိန့်ခွန်းမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်စွနေပွဲကျင်းပနေတာပါ။သမ္မတထရန့်ကတော့အီရန်နိုင်ငံဟာနေနီရှင်းနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိသလိုအီရန်နိုင်ငံရဲ့ကျော်ဝါးတဲ့အရင်းအမြစ်တွေကိုလည်းကိုချိုးအတွက်သုံးဆနေပြီးအရှိလေပဲနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေပြန့်နှံ့အောင်လှုပ်ဆောင်နေတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်။သူလက်ထက်မှာနှုတ်ထွက်ထားခဲ့တဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရလည်းအီရန်ခေါင်းဆောင်တွေအတွက်သာအကျိုးဖြစ်ထွန်းခဲ့ရောင်းတဲ့အကြမ်းဖက်ဝါဒီတွေမတည်ငြိမ်မှုတွေကိုထောက်ပံ့မှုအပြင်စီးရီးယားနဲ့ယမန်နိုင်ငံတွေမှာတပ်ဖြတ်မှုတွေကျူးလွန်မှုအီရန်နိုင်ငံဟာစစ်သုံးစစ်ကို40ရာခိုင်နှုန်းနီးပါးတိုးမြှင့်ခဲ့ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရရှော့ပေါ်ပေးထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြီးခဲ့တဲ့လတိုင်းမှာပဲအမေရိကန်ကပြန်လည်ချမှတ်ထားသလိုနောက်ထပ်အရေးယူတံခတ်မှုတွေကိုလည်းနိုဝင်ဘာလ5ရက်နေ့နဲ့နောက်ပိုင်းမှာထပ်မံချမှတ်သွားဖို့ရှိကြောင်းလည်းပြောဆိုထားပါတယ်။ဒီရင်သမ္မတဟာဆန်ရူဟာနီကတော့ဗန်နန်ငံကမှစွန့်နှင်းညီနိုင်မှုအတင်းအကျပ်ဖိအားပေးလို့မရနိုင်တဲ့အကြောင်းကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးကိုမေးမြန်းဖို့အတွက် Arizona ပြည်နယ်ကအစိုးရရှေ့နေတူကိုအထက်လွှတ်တော် Republican အမတ်တွေကငှားရမ်းလိုက်ပါတယ်။အမျိုးသမီးရှေ့နေ Rachel Mitchell ဟာဆိုရင်လိင်မှုဆိုင်ရာမှုကင်းတွေကိုတရားစွဲဆိုတဲ့အတွေ့အကြုံစေစုနှစ်တင်တဲ့ချီရှိတဲ့ကျွမ်းကျင်ရှေ့နေတူဖြစ်တယ်လို့အထက်လွှတ်တော်ကော်မတီဥက္ကဋ္ဌ Chuck Grassley ရဲ့ရုံးကသတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဖီနီမျိုးမာရီကူပါခရိုင်ရှင်းနေရုံမှာတာဝန်ထမ်းဆောင်နေတဲ့မစ်ရှဲကလိင်မှုဆိုင်ရာမှုကင်းတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုဆောင်ရွက်တဲ့အထူးအမှုတွေဌာနရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဆယ်ကျော်သက်အရွယ်တုန်းကကက်ဗနော့ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့စွပ်စွဲထားတဲ့ခရစ်စတင်ဘလက်စီဖို့ကိုမေးမြန်းဖို့အတွက် Republican တွေကအမျိုးသမီးတူကိုငှားရမ်းဖို့ဖြစ်လာရတဲ့အကြောင်းကတော့လွှတ်တော်ကော်မတီက Republican တွေအားလုံးကအမျိုးသားတွေကြီးဖြစ်တာကြောင့်ပုဂ္ဂိုလ်ရေးအရာဗက်လိုက်တယ်ဆိုတဲ့အနေအထားမဖြစ်အောင်ရှောင်ရှားနိုင်ဖို့ဖြစ်ပါတယ်။ဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးကက်ဗနော့နဲ့ဖို့တို့ရဲ့ကြားနာပွဲကျင်းပဖို့နှစ်ရက်လောက်အလိုမနစ်အင်္ဂါနေ့မှာတော့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တွေကြားအခြေတင်ဖြစ်မှုကပိုပြီးတင်းမာလာပါတယ်။အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell ကဒီမိုကရက်တွေဟာအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေနဲ့ Kavanaugh ကိုအပြစ်ပေးနိုင်ဖို့နာမည်ဖြတ်ဖို့ကြိုးစားနေတာလို့ဆွဆွဲပါတယ်။ဒီမိုကရက်တွေကလည်း Republican တွေက Ford ကိုနှိမ်ချဆက်ဆံတယ်လို့ပြန်လည်ဆွဆွဲထားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်နဲ့ဒုတိယချင်းထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုးရတာဝန်ရှိသူတွေစီစဉ်နေကြောင်းသမ္မတဒေါ်နယ်ထရန့်ဒီနေ့ပဲပြောလိုက်ပါတယ်။အ သေးစိတ်ကိုတော့မချခင်ကြီးညာမယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်နဲ့ထပ်မံတွေ့ဆုံမဲ့အကြောင်းကိုတော့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတထရန့်ပြောဆိုလိုက်တာဖြစ်ပါတယ်။နေရဲ့အတိတ်ချာနဲ့ထိပ်သီးတွေ့ဆုံမဲ့နေရာကိုတော့မချခင်ကြီးညာမှာဖြစ်တဲ့အကြောင်းနဲ့ဒိန်းတော်တွေကိုပြောခဲ့တာပါ။ကောင်မွန်တဲ့အခြေအနေဖြစ်ပေါ်တဲ့ထိပ်သီးတွေ့ဆုံမှုအောင်မြင်အောင်အပြင်းထန်ကြိုးပမ်းနေကြောင်းမချခင်တွေ့ဆုံပြစ်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက CBS ဒိန်းစင်တာကိုဒီနေ့ပဲပြောဆိုထားပါတယ်။ရှီလာအော်တိုဘာလာလောက်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့ဒီနောက်ပိုင်းမှာဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ရပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်မှုရရှိလာနေပြီးကိုရီးယားကျွမ်းဆွယ်မှာတင်းမာမှုတွေရောပါလာတဲ့အပေါ်မှာတော့သမ္မတထရန့်ကမနေ့ကကုလသမဂ္ဂထွေထွေညီလာခံမှာကုံယူပြောဆိုခဲ့ပါတယ်။မစ္စတန်တုံးပြစ်လွတ်မှုတွေမတွေ့ရတော့ဘူး။နျူကလ িয়ার ဆန့်သတ်မှုတွေရပ်ဆိုင်ပြီးစစ်ဘက်ဆိုင်ရာအဆောက်အဦတွေလည်းမြောက်ကိုရီးယားကဖျက်သိမ်းခဲ့တဲ့အကြောင်းမင်းကွန်းထဲမှာထပ်သွင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆက်လက်လှုပ်ဆောင်စရာတွေအများအပြားရှိနေဆဲဖြစ်ပြီးနျူကလ িয়ার ဖျက်သိမ်းအကောင့်ထဲပေါ်လာတဲ့အထိပိတ်ဆို့တံခတ်မှုတွေကိုအမေရိကန်ကဆက်လက်ချမှတ်ထားမှာဖြစ်တဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားအပေါ်တစ်လျှောက်လုံးသဘောထားတင်းမာခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဂျပန်ဝန်ကြီးချုပ်အာဘေကအခုလိုမှတ်ချက်ပေးလိုက်တာပါ။ထိပ်သီးဆွေးနွေးပွဲတွေဖြစ်လာရင်တော့မြောက်ကိုရီးယားဘက်ကပြန်ပြီးဆွဲထားတဲ့ဂျပန်ရဲ့သားတွေအရေးဆဲစုနှစ်နဲ့ချီအငင်းပွားနေတာကိုဖြေရှင်းနိုင်ဖို့အဓိကဦးစားပေးမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးလက်တွေ့စီစဉ်နေတာတွေမရှိသေးတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ဘက်ကထိပ်သီးဆွေးနွေးပွဲကျင်းပရေးစိတ်ဝင်စားမှုပြလာဖို့ကန့်လန့်လာတာဖြစ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးနိုင်တယ်ဆိုတဲ့ခံမှန်ပြောဆိုချက်တွေကလည်းတိုးလာနေပါတယ်။ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရန်ဘက်ဂျပန်နဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့တာပါ။တချင်ညမှာပဲဒီကနေ့ဗုဒ္ဓနေ့မှာတော့ဂျပန်ဝန်ကြီးချုပ်ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ပတ်သက်ပြီးဂျပန်ဘက်ကစိုးရိမ်ချက်တွေကိုဆွေးနွေးကြဖို့ရှိနေပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါရဲ့ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ Plug in အစီအစဉ်တင်ဆက်သူ Greater Van Standard တန်နောက်နိုင်ငံကပြစ်ကလိလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pomper တို့ထွက်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌ Advice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ရိုဟင်ဂျာတွေဟာပြီးခဲ့တဲ့နှစ်ထဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာစစ်တပ်ရဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုဖြစ်တတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်းအရေးယူဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယတအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်အစိုးရကဖိအားပေးဖို့လည်းတိုက်တွန်းထားတာပါ။အမေရိကန်အစိုးရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေတွေရပြဋ္ဌာန်းထားတဲ့လူမျိုးတော်တပ်ဖြတ်မှုဖြစ်သတ်မှတ်ဖို့တော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်လာနေမှာပဲအစင်ကန်စာဆောင်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကလွန်ကျွန်းရေးကင်းစကန်တွေကိုစီးနှင်းတက်ခဲ့တဲ့ AIS စင်ရအုပ်စုကိုမြန်မာလွန်ကျွန်းရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါ။မြန်မာစစ်အနေနဲ့မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့လောက်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိတဲ့အကြောင်းနဲ့ကျူးလွန်မှုတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကရှင်မတ်ချက်ကြီးကြီးနဲ့အကောင့်ထဲဖော်ဖို့ကြိုးပမ်းနေတဲ့biometric ဇီဝစနစ်နဲ့မှတ်ပုံတင်စရင်ကောက်မဲ့အစီအစဉ်ဟာစင်ရဲသားတွေအကျိုးကျေးဇူးခံရနိုင်ကြောင်းပြောဆိုပြီးတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအခြေတင်ဖြစ်စရာတွေကြုံရတဲ့အစီအစဉ်ကရရှိလာတဲ့အချက်အလက်တွေကိုအစိုးရကအသုံးပြုရမှာကန့်သတ်ဖို့လဲဆုံးဖြတ်ခဲ့ပါတယ်။ ဝေဖန်သူတွေကတော့ကဘာမှာအကြီးဆုံးအဆင့်မြင့်ဇီဝစနစ်နဲ့မှတ်ပုံတင်တဲ့အစီအစဉ်ကြောင့်ပုံကိုရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေသတင်းအချက်လက်ခိုးယူမှုတွေအစိုးရကစောင့်ကြည့်ထောက်လှမ်းမှုတွေနဲ့စီးရင်သားတွေရဲ့ခံစားခွင့်တွေဆုံးရှုံးနိုင်ကြောင်းထောက်ပြကြပါတယ်ဒါပေမဲ့လည်းအိန္ဒိယနိုင်ငံသားတန်ပေါင်း 1,200 ရဲ့မျက်ခြေလွှာနဲ့လက်ပွေတွေအပါအဝင်ဇီဝအချက်လက်တွေကိုစုဆောင်းမဲ့ ETHAR လို့အမည်ပေးထားတဲ့အစီအစဉ်ဟာအခြေခံဥပဒေပြဋ္ဌာန်းချက်တွေနဲ့ကန့်ညီပြီးနွမ်ဘာသူတွေကိုအထောက်အကူဖြစ်နိုင်ကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါဒါပေမဲ့လည်းအစိုးရကရည်ရွယ်ထားသလိုကနန်းစံနှလုံးပါဝင်တဲ့မှတ်ပုံတင်နံပါတ်ကိုဗန်စင်းဖွင့်တာမိုဘိုင်းလက်ကင်ဖုန်းသုံးတာကျောင်းတွေကောလိပ်တွေဝင်ခွင့်လျှောက်တာမှာမဖြစ်မနေဖြစ်ဆွတ်ဖို့တတ်မှတ်ချက်ကိုတော့တရားသူကြီး၅ဦးပါတရားရုံးချုပ်ကပေးချခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကိုတော့အတိုက်ခံကွန်ဂရက်ပါတီကချိုးဆိုပါတယ်။အိန္ဒိယနိုင်ငံမှာဂျားပွဲစားတွေကနေအကြမ်းအဖက်လုပ်ရတွေကိုရှင်းလင်းဖို့ရင်မောင်းနိုင်စင်းတဲ့ဗန်စင်းတွေလိုအထောက်အထခိုင်ခိုင်မာမာမရှိတဲ့စင်ရွယ်နံပါတ်သူတွေကိုအစိုးရကအစအစာနဲ့လောင်စာဆီထောက်ပံ့မှုတွေလိုခန်းစားခွင့်တွေပေးအပ်တာမှာတကယ်လိုအပ်သူတွေလက်ထက်ရောက်ဖို့ရည်ရွယ်ပြီးဘိုင်ယိုမက်ထရစ်ဇီဝစနစ်နဲ့မှတ်ပုံတင်ဆင်းကောက်မဲ့အစီအစဉ်ကိုလွန်ခဲ့တဲ့ဆယ်နှစ်လောက်ကတည်းကစတင်ခဲ့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုဘဏ်လုပ်ငန်းကြီးကနေဒေါ်လာ3,000,000ချီငွေလွှဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျီဘာဇာရဲ့ဇနီးဖြစ်သူကိုအောက်ရီလိုက်စားမှုတပ်ဖြည့်အေဂျင်စီကဒီနေ့ထပ်မံစစ်ဆေးမေးမြန်းပါတယ်။3လအတွင်းဒုတိယအကြိမ်စစ်ဆေးမေးမြန်းခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇနီးဖြစ်သူရော့စမာမန်ဆူဟာခင်မွန်တယ်လို့ပဲရာဇဝတ်ကြောင်းနဲ့အရေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။နိုင်ငံပိုင် 1MTP ဘဏ်လုပ်ငန်းကနေငွေချေးလဲသုံးစားမှုငွေမွဲခွာချမှုတွေနဲ့ဆက်နွယ်ပြီးတရားစွဲခံထားတဲ့ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိတဲ့အကြောင်းပြောဆိုထားပါတယ်
။ပြီးခဲ့တဲ့သတင်းဖတ်တုန်းကအသေးအတန်နာမကျန်းဖြစ်ပြီးကွယ်လွန်သွားတဲ့ဗီယက်နမ်သမ္မတထရန်ဒန်ကွိုင်းကိုအောက်မေ့ဘွယ်အထင်းမှ2ရက်တတ်မှတ်လိုက်ပါတယ်။ဗီယက်နမ်လမ်းလွှမ်းထားတဲ့ခေါင်းတလားရှိတဲ့ဟနွိုင်းမြို့ကဇာပနကျင်းပရာနေရာမှာပြည်သူတွေတန်းစီကာရဝပြုနေကြပါတယ်။ကွယ်လွန်သွားတဲ့သမရအတွက်ပြည်သူတွေဝမ်းနည်းပူဆွေးကြပါတယ်။ကွယ်လွန်ချိန်မှာတော့သမရထရန်ဒန်ကွန်းရဲ့အသက်က62နှစ်ရှိပါပြီ။ကြာသပတေးနေ့မှာတော့သမရရဲ့မွေးရက်မြောက်ပိုင်းနင်ပင်ပြည်နယ်ကချေးရွာမှာမြုပ်နှံမှာဖြစ်ပါတယ်။နှစ်ရက်ကြာတနိုင်ငံလုံးအောက်မေ့ပူဆွေးတဲ့နေ့တွေမှာတော့တီးမုတ်ကခုံမှုဖျော်ဖြေပွဲအလုံးကိုရက်ဆိုင်ထားပါတယ်ရှင
်။ဟိုဒူးနေ့ညပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA Facebook ဆာမျက်နှာ VOA Burmese News ကနေလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လက်စားမှုနဲ့ယာယီကဖေရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စီရင်တင်သွင်းခဲ့ပါတယ်။ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်အောင်စုရှေ့နေချုပ်ရုံကအငင်းစားညွှန်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုခန့်အပ်ဖို့အမည်စီရင်တင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါတယ်။
လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စီရင်တင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရညွှန်းချက်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌံတို့ရန်ကုန်တိုင်းဒေသကြီးဆွမ်းအဆွေ25ရက်6လ2018ရေဆွဲပါစာမတ်3မြေဆောင်5ရက်စီ5ကျေးဇူးမြေဆောင်စီမံဖြစ်ပြေးပို့လာပါတယ်။မြန်မာတခင်မျိုးကြီးအဖအမေကဥတိုက်ခေါ်ဥအောင်တိုက်နိုင်ငံသားစစ်တေးကပြအမှတ်ကတော့ကိုမြေဆောင်မာယာမနိုင်စုံရနှစ်နှစ်၅တိတိသူပါဆုံးပြေပြေးမှတ်တမ်းကိုထွက်တော်ပုံစံများထံဖြောင်းဝေထားပြီးဖြစ်ပါတယ်
။အမည်စင်းတင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုလွှတ်တော်ရုံးကိုတင်ပြရမယ်လို့လေလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။ရန်ကုန်တိုင်းဥပဒေချုပ်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူးဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရီလိုက်စားမှုပုံမှန်နဲ့အရင်းယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်။ဟာသားတရုတ်ဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အစီအပိုင်းခရိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။ တရားလွတ်တော်ရှိနေဦးကြည်မင်းကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ်
။အဲ့နယ်ဒီတရားဟာတကယ်ကိုကြွန့်ကျင်နေရှိနေတယ်ဖြစ်စေအပြင်လောကဖြစ်စေအဲ့လိုအပြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှိနေမျိုးထန့်လာဦးပဲဆရာတော့ဘူအားဖြင့်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတော့မဟုတ်ပါဘူးဘုတော့ဘာလို့မကြိုက်လဲခုနဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအပိုးကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော်
။ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံနေရတဲ့လက်ရှိတရားရေးကိုဘလို့တက်မတ်အောင်ထိမလဲဆိုတာနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးရောဘတ်ဆန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ်
။တူနဲ့ပတ်သက်လို့ကျောသမပြူရလာအောင်စန္နမူနာထားရလာအောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကလည်းတခြားဘာမှကျွန်တော်တို့မကြားသိရဘူး။အဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာ။သူ့တနေ့လောက်တော့စောင့်ကြည့်ရတော့မှာပေါ့။ခံပြီးမှတော့မတတ်နိုင်ဘူးလေ
။ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်ဆောင်မှုနဲ့အရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစာပြိုးလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုးစားကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည်မတ်အောင်ထိမ့်သိမ့်ဖို့အခက်ခဲတွေရှိနေသေးတယ်ဆိုပြီးတုံ့တက်ပြောဆိုနေကြပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှမ်းမှာတော့အမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းကုန်ခွင်တွေတိုးမြင့်ကောက်ခံနေကြတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာတော့အမျက်ထွက်နိုင်တယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကခန့်မှန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခင်းချင်းအရတော့အမျက်ထွက်နိုင်တဲ့အလားအလာနေပါရည်လို့လည်းတုံ့တက်ကြပါတယ်။မတ်တင်ကြီးထိုင်စုစည်းတင်ပြထားတာပါ။
အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်လိုက်တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်လာမယ့်နှစ်မှာတရုတ်ရဲ့ပြည်တွင်းအသင်းထင်ထုတ်လုပ်မှု GDP ကျသွားမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီကနေ့ခန့်မှန်းချက်မှာဖော်ပြပါတယ်။ဒါပေမဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှအာဆီယံနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ ADB ရဲ့အခြေခံစီးပွားရေးပညာရှင်ဂျိုးဆက်ဇဘက်ဂလစ်က VOA ကိုပြောပါတယ်။
But on the other side, if part of this trade is redirected,
တမမာလေဒီကွန်သွေးရစ်စစ်ပွဲကြောင့်ဒေတာရင်းကနိုင်ငံတချို့အတွက်တော့တမျိုးတစ်ပုံဖြစ်သွားနိုင်ပါတယ်။အရှေ့တောင်အာရှနိုင်ငံများအာဆီယံစီးပွားရေးမှာတော့အမျက်ထွက်လာနိုင်တယ်လို့သူကပြောဆိုသွားတာပါ။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်နှစ်နိုင်ငံပို့ကုန်တွေဈေးကြီးသွားစေတာပါ။တရုတ်အနေနဲ့နိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေကိုတခြားနိုင်ငံတွေကိုပြောင်းရွှေ့လာနိုင်တယ်လို့ခန့်မှန်းထားကြပေမဲ့မြန်မာနိုင်ငံကိုရောက်လာတဲ့အလားအလာကရောရှိပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းကမကောင်းသေးဘူးလို့သုံးသပ်ပါတယ
်ဒီကလည်းဒီဒီဆက်မှာဒီတင်ရတဲ့တော့ဘာသာတည်းအပေါ်များမကောင်းဘူးနော်တော့ဒီမှာလည်းဒီမှာဆရာပြန်ပြန်တော့ဒါလည်းလက်ရှိမျိုးဒီနေ့ရဲ့ဘိုင်းမှာပါတကယ်ဆိုဒီဘိုင်းတိတ်ရတယ်ချားတာပေါ့နော်အဲ့ဒီကနေကျွန်တော်တို့ကတော့ဖြစ်ဖြစ်ရှိနေပါတော့။ဒီတော့ကင်းကင်းမကောင်းပါဘူးနော်။ကင်းကင်းကောင်းမယ်ဒီနေ့ထောက်ကောင်းတော့ဒီကနေ့ရှိတော်နေနေနေထားတယ်ရှိပါတယ
်။လက်ရှိမှာတော့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာကျပ်ငွေဈေးကျသွားတာကတိုက်ရိုက်တက်ရောက်မှုဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။မြန်မာလေယာထွက်ကိုအများစုတင်းပို့နေရတဲ့တရုတ်နိုင်ငံမှာအခက်တွေ့လာတဲ့အခြေအနေကြောင့်မြန်မာအပေါ်မှာတက်ရောက်မှုရှိနေပေမဲ့လည်းအခွင့်အလန်းလည်းရှိတယ်လို့ဒေါက်တာဆုထွန်းကပြောပါတယ
်။ဟာရင်းဘုရားရေကျွန်တော်ကလည်းလက်ကတော့ဆင်ဒီရက်ကတော့ဒီပေါ့နော်။ဆရာဘာလို့လဲ60တိုင်းလုံးပြောပါပေါ့နော်။ရောင်းကြည့်တယ်ဒီလိုနဲ့ကြောက်ပြီးဒီနေ့တော့ပေါ့ပါတော့နော်။ဒီစီရရင်မပေါင်းရအောင်လည်းကျွန်တော်တို့ကဒါဒီဘိုးတွေကြားလာနေနေချာဆင်းလာပေါ့နော်။ဒါကမှကျွန်တော်ရေးဝေကောင်းရောင်းရတယ်။ဒါရင်းကြောင့်ဒါတော့အတင်းချင်းကျွန်တော်တို့ပြန်ဝင်နေတယ်ဒီကောအဲ့ဒီလိုရမှာကျွန်တော်တို့ကဟိုကနေလာမှုဖြစ်တယ်။အမျိုးနဲ့ဒီတော့ကျန်တဲ့ကျွန်တော်ကြရမှာနော်။ဒီလိုမျိုးရတဲ့အခါကျရင်ကြားလို့ရှိတယ်။အဲ့ကျွန်တော်ပြောတဲ့ဒီမှာတော့ဒီလိုမျိုးနဲ့အမေရိကန်စစ်ပေါ်မှာကျွန်တော်တို့ခံရတဲ့အခါကြားတယ်။နောက်တစ်ချက်တော့ကျွန်တော်ကမတော်လို့တင်တာဟိုကဒီတစ်ချက်ကိုပြန်ရအောင်ပြေလို့ပြေရအောင်ရှိရင်ကျွန်တော်ကလည်းအဲ့ဒီလိုကိုယ်မျိုးတော့ပြည်ပြည့်ရတော့အမေရိကန်ဟာအကောင့်တန်တော့ရတာခိုင်းလိုက်ခဲ့ပြီ။
မြန်မာကျပ်ငွေဈေးကျနေတဲ့အခြေအနေကတော့ အခုအခါဒေါ်လာအရောင်းအဝယ်တချို့ကိုဖမ်းဆီးတဲ့သတင်းထွက်လာပြီးတဲ့နောက်အနေငယ်ပြန်ပြီးတော့တည်ငြိမ်လာတဲ့အနေအထားမှာရှိနေပါတယ်ရှင်
။မတ်တင်ကြီးထိုက်ပါရှင်။အခုဆက်ပြီးတော့ကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ရန်ပြမြို့နယ်ကြောင်နီမော်ကြီးရွာမှာတိုင်းရင်းသားမဟုတ်တဲ့မွတ်စလင်တွေကိုကမန်တိုင်းရင်းသားလူမျိုးအမိခံနိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတယ်ဆိုတဲ့စွပ်စွဲချက်တွေထွက်နေပြီးဒီကိစ္စပြန်လည်စီစစ်ဖို့နဲ့မှားရင်းထုတ်ပေးတဲ့ကိစ္စရုပ်သိမ်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းရင်းရခိုင်ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်အခုကြောင်နီမော်ကြီးရွာမှာတော့နိုင်ငံသားစီစီရေးကတ်ပြုလုပ်တာကိုရပ်ဆိုင်းထားပြီးဒီကိစ္စကိုပြည်ထောင်စုအဆင့်ကနေစစ်စစ်သွားမယ်လို့လဲဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရန်ပြင်းမြို့နယ်ကြောင်းနေမော်ကြီးပါမှာမှတ်ပုံတင်ထုတ်ပေးနေတာတွေကိုပြန်လည်စစ်စစ်ဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းက VOA ကိုပြောပါတယ်
နာမည်နဲ့တောင်းနေမှာကြည့်ပါမှာပင်ဒီယိုကိုကမာဒီမျိုးဆိုပြီးတော့မှနိုင်ငံသားစီစီကပြတဲ့ထုတ်ပြန်ရပါတယ်လို့နာမည်နဲ့စွတ်တူကိုယ်စားလှယ်ဥဒါမောင်ဦးကနေပြီးတော့မှအစိုးရတင်သွင်းပါတယ်အဲ့ဒီအစိုးရမှာစွတ်တူကိုယ်စားလှယ်၃ဦးကဆက်ဆံဆွေးနွေးပါတယ်အစိုးရအဖွဲ့ကတော့ဟာဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုကလည်းပြန်ပြီးတော့မှမှန်းရင်းသာထုတ်ပြန်ခဲ့တာများလားဆိုပြီးတော့မှပြန်စစ်မှာဖြစ်တဲ့ကြောင့်တော်မှတ်တာအခြေထားပြပါလို့ပြောတယ်အဲ့ဒါကြောင့်မနေ့ကတော့တော်မှအဲ့ဒီအစုံနဲ့ပါကြတော့မြေခွဲဆုံးထားတဲ့ခါကျတော့ဒီအစိုးရအောင်မြင်သွားပါတယ်ဒီကျွန်တော်ဆက်တော်ကနေပြီးတော့ရခိုင်ပြည်နယ်အစိုးရအခွင့်ကိုဒီအစိုးရအောင်မြင်ကြောင်းကိုဆက်လက်ပြဖို့မှဖြစ်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကနေကြောင်းနေမော်ကျေးရွာကိုရောက်လာပြီးလူရေစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့ပါတယ်နိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့တဲ့အထက်မှာသူတို့ကသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပါဝင်နေတယ်ဆိုပြီးကန့်ကွက်နေကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအသိမှတ်မပြုခဲ့သလိုရခိုင်ပြည်နယ်ကမွတ်စလင်တွေလို့တာသုံးနှုန်းနေပါတယ်မွတ်စလင်တွေကိုနိုင်ငံသားစစ်စီကပြုတ်လုပေးခဲ့တယ်ဆိုပြီးရန်ပြင်းမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ကအစိုးတင်သွင်းခဲ့တာကတော့ပြည်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းကခုလိုဆက်ပြောပါတယ
်အစိုးရရဲ့တင်သွင်းချက်အရဆိုလို့ရှိရင်ဦးရေကျားက1450ကျောင်းရမာက1650 3100ကျော်တာပေါ့အမှန်တရားသားအမိလိုက်ငင်းငါးသားစီစီကသုတ်ပြီးဖြစ်ကြောင်းကိုအဲ့အစုံမပါပါတယ်ငိုးတကယ်တကယ်ကမာကြည့်လာတော့ခင်ရနဲ့ကိုယ်စင်မယောက်စီပြောပါတယ်2015ခုနှစ်နိုဝင်ဘာလမေဇင်းအရပေါ့နော
်ကျောင်းဒီမော်ချေးရွာမှာစီရင်ရကမန်တိုင်းသားဥယျာဉ်295ယောက်တာရှိနေပြီနိုင်ငံသားစီစီရေးကတ်3000ကျော်ထုတ်ပေးတဲ့ဖြစ်စဉ်ပေါ့ကမန်တိုင်းသားတွေကလည်းကန့်ကွက်ခဲ့ပါတယ်ကျောင်းဒီမော်ရွာကကမန်တိုင်းသားတို့ကခုလိုပြောပါတယ်
အဲ့ဒါလမလက်ကတော့မရဘူးကျွန်တော်တို့နေရလဲဆက်လက်ပြီးတော့တောင်းတော့ဦးစီရင်ဘာလို့ဆိုတော့သူကကမာလီယိုမှမဟုတ်တာကမာလီယိုဆိုတာကတိုင်းသားမျိုးနယ်စုဝင်တခုလေ
အခုတော့ကောက်ွက်မှုတွေရှိနေတဲ့အတွက်နိုင်ငံသားစီစီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်ဆိုင်ထားတယ်လို့ဦးမြတန်းကပြောပါတယ
်။ဟုတ်လောလောဆယ်ရပ်ဆိုင်ထားပါတယ်လို့ဒီတုန်းကဝန်ကြီးကတော့တင်းတော်ချင်းတွေတခုမှသူပြောလာတော့ဒါဥပဒေနဲ့စီစီတီတိတ်ခတ်တာပါ။ဒါပေမဲ့ဒီဟာကိုပြန်ပြီးတော့မှစီစီပြပါမယ်ဒီမှာဒီဟာအဲ့လိုပြောပါပါတယ်။မနေ့ကတော့ဆက်တော်မှဒီအစိုးရအဖွဲ့ကဝန်ကြီးတစ်ပါးကသူတို့ရဲ့သဘောထားကိုပြောတာတော့ဟာတိုင်းနိုင်ငံတွေကလာဘကတူညမှုတွေလက်ဆောင်ညမှုတွေပေါ်ပြီးတော့မှအမှုတွေ3000ကျော်ပြန်ပြီးတော့မှစီစီနေပါတယ်ပြောပါပါတယ်။
ဒီကိစ္စပြန်လဲဆီစစ်ပြီးရှင်းလင်းတင်ပြသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေကလည်းစက်တင်ဘာ20ရက်နေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောင်နေမော်ကျေးရွာတွင်နိုင်ငံသားဆီစစ်ရေးကတ်တွေထုတ်ပေးခဲ့တာနဲ့ပတ်သက်ပြီးကမန်မျိုးရာစိုးစိမ်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကလည်းစက်တင်ဘာလဆက်မှာပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရဆက်မှာကန့်ကွက်စာပေးပို့ခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာရှင်။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အဖို့ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတောအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲသိမျက်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို FOES စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOES ဖုန်းနံပါတ်2392382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသားဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တည်းကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေလံအစီအစဉ်ကကျေးဇူးပါတယ်ရှင်။
VOA ဒိုင်းရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါ။စနေညဒိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။လွန်ခဲ့တဲ့နှစ်80ကျော်ကဒုတိယကမ္ဘာစစ်မှာပါဝင်တိုက်ခိုက်ခဲ့ပြီးအခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဘိုဂါလင်မော်ခေါနာကိုသမ္မတဒေါ်နယ်ထရမ့်ကအမေရိကန်စစ်တပ်ရဲ့အဆင့်အမြင့်ဆုံးရဲစွမ်းတက်တီဆိုင်ရာဆုတစိတ် Medal of Honor ကိုချီးမြှင့်ခဲ့ပါတယ်။သူဟာတိုက်ပွဲတွေအတွင်းဒဏ်ရာ9ကြိမ်ရခဲ့ပြီးတော့1945ခုနှစ်ဇန်နဝါရီလမှာတော့ပြင်သစ်နိုင်ငံဟူဆန်မြို့အပြင်ဘက်တိုက်ပွဲမှာအမေရိကန်စစ်တပ်ရှေ့တန်းစခန်းအစွန်ဖျားထိတွားရောက်ပြီးချီတက်လာတဲ့ဂျာမနီတပ်ရှိရဲ့နေရာကိုအမြောက်နဲ့ပစ်ခိုင်းခဲ့တာဖြစ်ပါတယ်။သူ့ရဲ့ကြံရစ်တဲ့ဇနီးဖြစ်သူပေါ်လင်းကော်နာကသူ့အစားစုကိုတက်ရောက်ရယူခဲ့ပါတယ်။ Pentagon VOA သတင်းတောက် Color Bab သတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ်
။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးကာလမှာသူယောက်ျားဂါလင်မော်ကုန်နာကိုပထမဆုံးတွေ့တဲ့အချိန်မှာဒီပိန်ညောင်ညောင်လူတယောက်ကိုမျိုးကလူတွေအကြီးအကျယ်ချီးမြှောက်တာတွေဘာကြောင့်လုပ်နေလဲဆိုတာပေါ်လင်းကော်နာနားမလည်ခဲ့ပါဘူ
းကျမအမေကိုပြောခဲ့တာကဒီအကောင်တသေးလေးကိုချီးလိုက်ပေါင်သူများတွေပြောတလို့လဲသူလုတ်ခဲ့မှာမဟုတ်ပါဘူ
းကန်တာကီပီနယ်ကလေကွင်းအိမ်ထဲမှာသူတို့နှစ်ဦးဟာရိုးရိုးအေးအေးနေသွားခဲ့တာပါဘိုးကော်နာဟာပြင်သစ်နိုင်ငံမှာသူစွမ်းဆောင်ခဲ့တာတွေဥရောပနဲ့မြောက်အာဖရိကမှာသူဆင်နွှဲခဲ့တဲ့တိုက်ပွဲတွေအကြောင်းတခွန်းမှပြောမသွားပါဘူးဒုတိယကမ္ဘာစစ်အတွင်းစုဒုတိယအများဆုံးရတဲ့စစ်သားဖြစ်ခဲ့ပေမဲ့လည်းသူရခဲ့တဲ့စုတွေကိုအိမ်မှာပြသထားခြင်းမရှိပါဘူးလူသားကောင်နာကသူ့ညီဝမ်းကွဲပါ
They were literally in a cardboard box in his old army duffel
စစ်သားကြီးဟောင်းထဲမှာထည့်ပြီးအဲကနေကဗီဒီယိုအောက်ဆုံးထဲမှာထည့်ထားခဲ့တာပ
ါဘိုးကောင်နာဟာစုတစိတ်တွေနဲ့တင်အိမ်ပြန်လာတာမဟုတ်ပါဘူးစစ်ပွဲရဲ့ဒဏ်ရာတွေကခန္ဓာကိုယ်မှာရောအိမ်မက်တွေထဲမှာပါပြည်နေပါတယ
် He had a place about that big in his hip that
သူ့ရဲ့တင်ပါးမှာလဲဝါလောက်ရှိတဲ့အဝိုင်းကြီးတစ်ခုရှိပါတယ်တင်ပါးမှာဒဏ်ရာနဲ့ပ
ါသူ့ရဲ့ဒဏ်ရာကြောင့်ပဲဇန်နဝါရီလ24ရက်1945ခုနှစ်မှာသူဟာစစ်မြေပြင်မှာရှိနေရမှာမဟုတ်ပါဘူးဗိုလ်မှူးချုပ်လီကွင်တက်စ်ဂျူနီယာက
He escaped from the hospital essentially
သူကဆေးရုံကနေခွတ်ထွက်ပြီးသူ့တက်စီကိုသွားခဲ့တာပါတစ်ဖက်ကတက်လာတော့သူ့ဘာသာရှေ့တန်းကိုလိုက်သွားခဲ့ပါတယ်
တနက်တလန်းနဲ့ဖုန်းလိုင်းတလိုင်းကိုယူပြီးရှေ့တန်းကိုထွက်သွားခဲ့တာပါဂျာမန်ချင်းလင်တပ်သား600နဲ့တန်ကား6စီးကိုတောင်းခံထားပြီးနောက်တန်းကအမြောက်ကိုပြစ်ကူတောင်းခဲ့တာပ
ါ So he was out in front of the American lines
American ခန်းစစ်ကြောင်းရဲ့အရှိကိုရောက်နေပြီးဂျာမန်ချင်းလင်တပ်နဲ့10မီတာလောက်ပဲဝေးတော့တာပါနောက်ဆုံးတက်လာတဲ့ထိုးစစ်ကိုချဖို့သူရှိတဲ့နေရာပေါ်အမြောက်တွေပြစ်ခိုင်းခဲ့တာပါ
သူဟာပိန်ချောင်ချောင်ကန်တက်ကီလယ်သမားတယောက်ထပ်ပို့တယ်ဆိုတာကို American အမြောက်နဲ့ဂျာမန်ဘက်ကဖြစ်တဲ့အမြောက်တွေကြတဲ့နေရာမှာသူ့ရဲ့ဖုန်းလိုင်းဟာအထူးရောက်ဆုံးလက်နက်တစ်ခုအဖြစ်ပြခဲ့ပါတယ
်။ On that particular day and that particular moment in time
အဲ့ဒီချိန်အဲ့ဒီနေရာမှာသူဟာအရေးအကြီးဆုံးလူတစ်ယောက်ပါ။သူ့ရဲ့ပြစ်ကူတောင်းမှုတိုက်ပွဲကိုထိန်းချုပ်နိုင်စွမ်းနေကြောင်းအဲ့ဒီနေ့မှာသူ့ရဲ့တပ်ဟာစစ်ပွဲကိုနိုင်ခဲ့ပါတယ
်။သူကွယ်လွန်ပြီးနှစ်20ကြာမှသူ့ရဲ့အမှုထမ်းကောင်းတစ်စိတ်ကနေ Medal of Honor ကိုအစိတ်မြင့်တင်ပေးခဲ့ပါတယ်။ဘိုကော်နာရဲ့စွမ်းရည်ကိုမျက်မြင်တွေ့ခဲ့ရတဲ့ရဲဘော်ရဲဘက်3ယောက်ရဲ့မော်ကွန်းတိုင်မှာတင်းစီထားတဲ့တက်တီကံချက်တွေအပေါ်မူတည်ပြီးဆုံးဖြတ်ခဲ့ကြတာပါသူ့ယောက်ျားအသက်89နှစ်မှာတည်ဆုံးသွားပြီးတော့မှယောက်ျားရဲ့ရဲစွမ်းတက်တီပြေဝပုံကိုပေါ်လင်းကော်နာတီးခွင့်ရခဲ့တာပ
ါ Hey was my hero
သူကကျမရဲ့တရေကောင်းမှာကျမသူ့ကိုအရန်ချစ်ခဲ့ပါတယ်ကျမမသိခင်အခုလိုဂုံပြုတ်ခံရတဲ့အတွက်လဲကျေးဇူးအရန်ချစ
်ပါတယ် I get to say this in my lifetime
သူ့ရဲ့စူးတစိတ်ကိုလက်ခံယူတဲ့တစ်ချိန်တည်းမှာသူ့ရင်ထဲမှာတော့ယောက်ျားဖြစ်သူအမြဲရှိနေမှာပါခင်ဗျာ
ကိုငင်းငင်းပြောပြပေးခဲ့ရပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့လူလူနဲ့ကျမ်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ52 kHz 9335တို့ကနေဆက်တက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့မကူးဆက်နိုင်သောနာတာရှည်ရောဂါတွေကိုရှောင်ကျဉ်ဖို့ဘယ်လိုနေထိုင်သင့်လဲဆိုတဲ့အကြောင်းနဲ့မြန်မာအရေးသုံးသပ်ချက်မှာတော့
While the economy is not doing so well for the individual person, certainly the economy
ကောင်းဆောင်မှုဘေးကျန်နေတဲ့ဖြစ်စေတဲ့မြန်မာပြည်နာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးမြန်မာရေးကျွမ်းကျင်သူ American ပြည်ထောင်စု George Town တက္ကသိုလ်ပါမောက်ခ David Steinberg နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။ဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။နှလုံးသွေးတိုးနဲ့စီးချိုယောဂါတွေလိုမျိုးတဦးကတဦးကိုမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းတွေညော့နေသွားဖို့ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်ရမလဲဆိုတဲ့အတွက်ဆရာဝန်တွေကနယ်တွေကိုသွားပြီးတော့ကျန်းမာရေးဗဟုသုတဖြန့်ဖြူးပေးကြတယ်ရှိပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်
ညညအောင်နေထိုင်စားသောက်နိုင်ခဲ့မယ်ဆိုရင်နှလုံးသွေးတိုးစီးကျွနဲ့ကင်ဆာရောဂါတွေဖြစ်ပွားဖို့အခွင့်အရေးဟာရာဂိုင်နှုန်းအဖြစ်တိတိတသာရောနေတော့မှဖြစ်ပါတယ်ကိုလက်လှူရှာအားကစားပြုလုပ်ဖို့နေရာတွေဖြစ်ပေါ်လာစေဖို့နဲ့ဘေးရန်တွေကင်းရှင်းတဲ့အစားအသောက်တွေရရှိလာစေဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကဖန်တီးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်တစ်ခုဖြစ်ပေါ်လာအောင်ဖန်တီးပေးဖို့တိုက်တွန်းနှိုးဆော်နေတဲ့အချိန်မှာပြည်သူလူထုကလည်းကိုကျန်းမာရေးအတွက်ကိုယ်ကိုယ်တိုင်တက်တက်ကြွကြွလှူရှာပေးရမှာပါရနိုင်သမျှအခြေအနေတွေကနေကိုလက်လှူရှာအားကစားမှုကိုဘယ်လိုရအောင်လှုပ်ဆောင်ကြမယ်ဆိုတာနဲ့ကျမကြီးနဲ့မညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရှောင်ကြဉ်ရမယ်ကျမကြီးနဲ့ညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရွေးချယ်စားသုံးရမယ်ဆိုတာတွေကိုသိရှိစေဖို့အတွက်မကူးဆက်နိုင်သောနာတာရှည်ယောဂများသတိပြုလှူရှာမှုရဲ့တဲ့ဘက်ကိုပအဝင်လှူရှာဆောင်ရွက်ခဲ့ကြတယ်လို့စေတုပေသနာဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာကျော်စင်တန်ကပြောပါတယ
်ဒီရဲ့တဲ့ဘက်ပေါ့နော်2018ခုနှစ်ရဲ့စက်တင်ဘာလ3ရက်ကနေ9ရက်အတွင်းမှာဒီ NCD လို့ခေါ်တဲ့မကူးဆက်နိုင်တဲ့နာတာရှည်ယောဂများဒါကကွယ်တိုက်ချက်ရေးရပ်တတ်တတ်ပါပေါ့နော်အဲ့ဒီအတွက်ကိုဒါတကဘာလုံးမှာတတ်မှတ်ပြီးလှူရှားနေတဲ့အခါမှာကျွန်တော်တို့ဒီကျမရဲ့အားကစားဝန်ကြီးဌာနအနေနဲ့လည်းစိတ်ဝင်စားမှုဌာနအနေနဲ့ကကျွန်တော်တို့ဒီဘိုးတိုင်းဒေသကြီးဥပမြို့နယ်မှာတော့ကျွန်တော်တို့ဒီပြည်သူလူထုအခြေပြုကင်ဆာယောဂါregistry ပေါ့နော်အဲ့ဒါကင်ဆာရောဂါလူနာများတောက်ယူရေးစီမံချက်ကိုဆောင်ရွက်နေပါတယ်။ဒီဆောင်ရွက်နေတာ ਨੇ ပူတွဲပြီးတော့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းကဆရာဝန်ကြီးများနောက်ပြီးတဲ့အခါကျတော့စေတနာရှင်များအားလုံးပူးပေါင်းပြီးတော့ဒီကင်ဆာခုနပြောတဲ့ကုသမကုသနိုင်တဲ့ယောဂါများကာကွယ်ရေးရတတပတ်လှုပ်ရှားမှုတွေ ਨੇ ပူတွဲပြီးတော့ဒီမြို့နယ်မှာလာရောက်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်
လူလူကြားမှာကျမကြီးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်စားသောက်ရမယ်ဆိုတဲ့အသိပညာတွေပြန့်နှံ့နေပြီးလက်တွေလည်းလိုက်နာကျင့်သုံးနေကြမယ်ဆိုရင်နှလုံးသွေးတို့စီးကျွနဲ့ကင်ဆာရောဂါဖြစ်ပွားမှုတွေနဲ့ရော့ကျသွားမှာဖြစ်ပါလေကျမကြီးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်စားသောက်သင့်ပါလဲလို့မေးကြည့်တဲ့အခါရှီအောင်နေစီကင်ဆာဖောင်ဒေးရှင်းမှအမှုဆောင်တူဦးဖြစ်သူဒေါက်တာဒေါခင်သီရီကအခုလိုပြောပါတယ်
အမတ်တက်ကတော့ပါလို့ရှိရင်ဟိုလူရပို့ပြီးတော့ကိုလဲလှူရှာမှုကြီးပုံမှန်ပြုလုပ်တဲ့နေကျမတို့ရဲ့ live service ပြောင်းလာတော့လူရကားစီမေနော်ထိုင်နာများမေအဲ့လိုအစားဘူးပို့ပြီးတော့ပုံမှန်ကိုလဲလှူရှာမှုပြုလုပ်တဲ့နေနော်အစားတောင်ရွေးချယ်စားသုံးတဲ့ခံပါလေအတီးရွက်တီးပေါ့နော်တတီးတီးနှံဒါမျိုးတွေကိုပို့ပြီးတော့စားသုံးတဲ့နေနောက်ဆိုလူရမတူတော့အဝမလွန်စီဘူးဒါတွေကိုသတိထားမေနောက်ပြည့်ခါမှာကျမတို့ဒီနော်အရက်ဆိုလို့ရှိရင်လည်းလွန်ကျွန်းတောက်သုံးနံဘူးပြန်ထိုက်တင်တော့ပဲနော်ဒါကိုအမြဲကိုကို control လုပ်နိုင်ပေါ့နော် seal ဆိုဆိုပြောသူတွေပေါ့နော် seal to secret ဒါတွေတောက်သုံးခြင်းအဖြစ်လေဘလို့ cancer ကြီးပို့ပြီးတော့ဖြစ်လာနိုင်တယ်ဘလို့နှလုံးယောဂါကြီးပို့ပြီးတော့ဖြစ်လာနိုင်တယ်နောက်ထပ်တစ်ခုကတော့ပါလဲဆိုကျမတို့ပေါ့နော်ဒီသွေးတိုးယောဂါနဲ့ပတ်သက်စားလျှော့စားဖို့ပေါ့ကျမတို့မြန်မာလူမျိုးစုကိုတောင်ဆိုးသေးရေလीဟိုအငန်ကြိုက်တာဘူးနော်ဒီပြည်ရေငမားကြီးဒါမျိုးကြိုက်တယ်ဆိုတော့ဒါစားလျှော့စားမယ်တခြားလျှော့စားမယ်ဒီနှစ်ခုကလေကျမတို့ life style မှာတအားကြီးကြီးပါတယ်
တူကနေတူကိုကူးဆက်ပြတ်နိုင်ခြင်းမရှိတဲ့ Adashi Yoga Riha, Nijinja Jin People Kanayare Yoga Rimahope, Mayan and Nisan Sada Muli down the Pibi People Kanayare Yoga Ripare, Yoga Pima Kudarate, Yoga Mpikin Grega, Judinga Wetajangada, Bubi Chup Situnanelu, Dada Josin Tanga Piware,
Nijinja Jin Pumane Kopita, Kunaran Pure, Injuries and Accidents, Matota Samu, Jin and Yeruada, Pumane Chita.
จันทร์อะไรอารมณ์อ่ะทะพีดีทะพีดีอเนรอนิดีได้ดีแล้วเนาะพี่รอไปได้ที่จอกตานะลงตุยดูซี้จุนเนี่ยกิสาโยกะผิดป้อมหมู่ลงนี่จาเส้นตอดิกูด้วยมิมิกูมิมิเจ้ามาอีเนี่ยยินยอเนไทสาดอกจายินมิมิปะวนญญะกาหลูฤกูแลละแลมิตะลอกเจ้ามาอีปุตุดาฤพ่นเวไปจาบาลุดอกตาดอกเคนตีรีกาไตตองเจ็นไปบาเล
กายูปอตะเนเนี่ยกุกุกูแลโหนัมเบอร์ 6 กุกุกูสร้างช่อมั้ยกูสร้างช่อตัวกูปี้ปะวนญญะสร้างช่อมั้ยกูมีดาสู่สร้างช่อเนี่ยนะงามกีเมสเสจโหดูอันนี้ดู
ลูกขอเรมกุษะနေမျိုးကလည်းကျွန်တော်တို့ဟန်တာနိုင်မှာပေါ့เนาะရှော့ချနိုင်မှာဖြစ်ပါတယ်။ကျမကြီးဘုသူရာတွေကိုမိမိတို့နဲ့နှိစက်ရာဒေတာတွေမှာတက်နိုင်တဲ့လောက်ဖြန့်ဝေပေးရင်မကုษะနိုင်တဲ့နောက်တာရှေ့ယောဂဖြစ်ပွားမှုလုံးတွေရောင်းနေကြဆင်းအောင်ဆောင်ရွက်တဲ့နေရာမှာအထောက်အကူပေးနိုင်တဲ့အကြောင်းတရေပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပါ
ဒေါက်တာတန်းစောတင်ပြပေးကြတာပါမြန်မာလူမှုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်စစ်တပ်မပါဝင်ရင်အရသာဆိုရဘာမှမလုပ်နိုင်အောင်ဖန်တီးထားတဲ့စနစ်အောက်မှာမြန်မာနိုင်ငံရင်ဆိုင်နေရာရဲ့ပြဿနာတွေဟာဒေါအောင်ဆန်းစုကြည်အဖို့ကင်တွယ်ရအင်မတန်ခက်ခဲစေလို့မြန်မာရေးကျွမ်းကျင်သူ American ပြည်ထောင်စု Georgetown တက္ကသိုလ်ပမောက္ခ Steinberg ကမြန်မာနိုင်ငံအခြေအနေကိုအခုလိုစပြီးသုံးသပ်ပါတယ်
။ While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
စီးပွားရေးဟာလူပုဂ္ဂိုလ်တဦးချင်းစီအတွက်သိမ့်မကောင်းလှပေမဲ့တမျိုးသားလုံးနဲ့ဆိုင်တဲ့စီးပွားရေး GDP ပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုးမြင့်တက်နေပါတယ်။ဒါဟာကောင်းတဲ့အချက်တည်းရဲ့ဆိုတာသိကြပါတယ်။ပြည်သူတွေကအလွန်လောက်အကျိုးများမရရှိပါဘူး။မကျေနပ်မှုတွေအများကြီးရှိနေတယ်ဆိုတာကျွန်တော်နားလည်ပါတယ်။နိုင်ငံရေးအခြေအနေကတော့မကောင်းပါဘူး။အခြေအနေတိုးတက်လာတာမတွေ့ရပါဘူး။တိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူး။နိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူး။ကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောချင်ပေမဲ့လောလောဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူ
း GDP တိုးတက်လာတာကတော့ဟုတ်ပါရဲ့ဒါပေမဲ့ဒီအချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးချင်းချောက်နေတာနဲ့မတူဘူးခင်ဗျာ
Yes I mean the whole situation in Rakhine is going to affect the economics quite clearly
ဟုတ်ပါတယ်ရခိုင်ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်ဒါရှင်းပါတယ်ဒါဦးမြန်မာအစိုးရကကောင်းကောင်းသိပါတယ်တချိန်တည်းမှာပဲရခိုင်မှာသူတို့လုံနေတာဟာနိုင်ငံရေးအခြေအနေလုံခြုံရေးအခြေအနေအရလိုအပ်လို့လုံနေတယ်လို့ယူဆကြပါတယ်ဒါကိုကျွန်တော်သဘောမတူပါဘူးနောက်ထပ်စီးပွားရေးကိုထိခိုက်စေမယ့်ကိစ္စတစ်ခုကတော့ကဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်အနောက်နိုင်ငံတွေကယင်းနီးမြှုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီဝါရေးပြဿနာတွေကလည်းအများကြီးပါပဲကွာ
။ရခိုင်ရင်းမှာတော့အောင်ဆန်းစုကြည်ရသအစိုးရကဘလောက်တာဝန်ရှိလို့ထင်ပါတယ်။မြန်မာစစ်တပ်ကကျူးလွန်တဲ့ရစက်မှုတွေပတ်သက်ပြီးတော့အောင်ဆန်းစုကြည်က moral authority မဆုံးဘူးဆိုပြီးတော့နိုင်ငံတကာဆက်ချက်နေရတာကြားပါတယ်
။ Well, first of all, it's the West that built her up as a democratic icon. And she says, I don't want to be a democratic icon.
ပထမဆုံးကဒေါ်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတဆောင်အဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ချမ်းကဖြစ်ပါတယ်။သူကတော့အဲ့လိုမဖြစ်ချင်ပါဘူး။နိုင်ငံရေးသမားသာဖြစ်တယ်လို့ဆိုခဲ့တာပါ။လက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတယောက်လည်းမဟုတ်ပါဘူး။ရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါ။ဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ်။ဒါပေမဲ့ကျွန်တော်တို့သိကြတဲ့အတိုင်းပါပဲ။သူမှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာချုပ်ကင်ထားတာပါတာမန်ကိစ္စတွေမှာရှော့ပေါ့မှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရအောင်ရှော့ပေါ့မှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါ
အာဒေါန်ဆန်းစုကြည်ကနိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့ ခုဖွဲ့စည်းပုံရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာသူကနိုင်ငံရေးသမားအောင်တယောက်ဖြစ်လာအောင်ဘယ်လိုများလုပ်နိုင်လဲခင်ဗျ
That's a good question but I think what she tried to do you have to go back to when after the 2015 election
Oh da me tin me tight de me gun tuku ba သူပါလုံးနိုင်တယ်ဆိုတာ2015ရွေးကောက်ပွဲကျင်းပပြီးချိန်ကိုပြန်သွားရပါလိမ့်မယ်အဲဒီမှာသူကဘာလို့လှုပ်ဖြစ်အောင်လုပ်ခဲ့တယ်လဲဖွဲ့စည်းပုံကိုမပြင်နိုင်လို့သမရမဖြစ်နိုင်တဲ့ဟာကိုဖြစ်အောင်အတင်းလုပ်တယ်ဒါကိုစစ်တပ်ကသဘောတူမှမဟုတ်ဘူးဆိုတာသူသိပါတယ်ဒါပေမဲ့သူကဇွတ်လုပ်တယ်ဒါစစ်တပ်နဲ့တင်းမြန်နိုင်တဲ့ကိစ္စမဟုတ်ပါဘူးနောက်တော့သူဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲဒါဟာသူကစစ်တပ်ရဲ့သဘောထားကိုကွေပတ်ပြီးကြော်သွားတာဖြစ်ပါတယ်စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်ဆိုတော့သူနဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူးသူဟာဗိုလ်ချုပ်မင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင်းမြတ်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုပ်နိုင်ခဲ့လीမလားဆိုတာတော့ကျွန်တော်မသိပါဘူး
။လုပ်နိုင်ကြလीမလားဆိုတော့မသိကြဘူးခင်ဗျာ။ဒါဟာသူ့အတွက်ဘေးကျန်မှကြဖြစ်ရတဲ့အခြေအနေတည်းပါ။ဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတာကမှားတယ်လို့ပြောနိုင်မလားအဲ့ဒီတော့ခင်ဗျာ။အဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘေးမှောက်ခဲ့တဲ့လူများယူဆမိပါလား
။ No, I don't think she could.
အဲ့လိုလေကျွန်တော်မထင်ပါဘူ
းဆိုရင်သူကဘာလို့ရမ
လဲ I mean that's just she's caught in a dilemma
သူဟာဘေးကျနံကျအခြေအနေမှာရောက်နေပါတယ်သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်တစ်ဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကန်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူးအပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်ဒါကိုမာနာကြီးတယ်အပေါ်စီးကလုတ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ်သူ့အပေါ်မှာအများကြီးမျှော်လင့်ချက်ထားကြပါတယ်သူတကယ်မလုံနိုင်တဲ့ဟာတွေကိုမျှော်လင့်ကြပါတယ်ဒါဒေါ်အောင်ဆန်းစုကြည်ရဲ့အမှားမဟုတ်ပါဘူးအလွန်အကျွံမျှော်လင့်ထားတဲ့နိုင်ငံတကာရဲ့အမှားသာဖြစ်ပါတယ်2008ဖွဲ့စည်းပုံကိုဖတ်ကြည့်ရင်စစ်တပ်ကနီးနီးကပ်ကပ်မပါဝင်ပဲအရသာအစိုးရတရက်အနေနဲ့ဘာမှမလုံနိုင်အောင်လုတ်ထားတယ်ဆိုတာသိနိုင်ပါတယ်တိတ်ထင်ရှားပါတယ်ကျွန်တော်တို့အနောက်နိုင်ငံတွေဘက်ကဒါကိုအလေးနဲ့မစဉ်းစားခဲ့ကြပါဘူ
းဒီညမှာကျွန်တော်တခုမေးချင်ပါတယ်အနောက်နိုင်ငံတွေကပြောနေကြတယ်တောင်ဆန်းစုကြည်နဲ့ moral authority သုံးရမယ်အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စမှာနှိကုတ်မှုတွေကိုဟန့်တာဖို့ moral authority မသုံးဘူးဆိုပြီးတော့ဝေဖန်နေကြပါတယ်သူတို့ဘာကိုအတိအကျဆိုလို့လဲရှင်းပြပါခင
် Well because of her suffering in the past under house arrest her advocacy of democracy
သူကိုယ်တိုင်နေအကျယ်ကျုပ်ခံရတော့ငါကြုံတွေ့ခံစားရတာဒီဒီမိုကရေစီရေးစော်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းဒေသတွေ့ကြုံခံစားနေရတဲ့ကိစ္စတွေအပေါ်မှာလဲသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိသင့်ပါတယ်ဒါပေမဲ့ तू ကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြမကနေကြည့်နေရသူတွေအမြင်မှာဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တောင်းဝန်ရှိတယ်လို့မှတ်ယူကြပါတယ်
သူအနေနဲ့လက်တွေ့မှာအနောက်နိုင်ငံတွေကမျှော်လင့်တဲ့အတိုင်းကျင့်ရအောင်ဘာများလုပ်ပြနိုင်ရရှိပါလဲခင်ဗျာ
She cannot in fact but she could have done more She could not fulfill
တကယ်တော့သူမလုပ်နိုင်ပါဘူးဒါပေမဲ့ကိုလုပ်ပြသင့်ပါတယ်အခုသူ့ရဲ့လူသိရှင်ကြားထုတ်ပြန်တဲ့ကြီးညာချက်တွေမှာပြည်ပကဂျူဒုအထောက်ထားနဲ့ပြနေတဲ့ပြဿနာတွေကိုလုံးဝငြင်းဆန်ထားပါတယ်ဒါကိုအတိတ်ပဲရှိရှိရှင်းပြဖို့လည်းငြင်းဆန်ပါတယ်ဒါတွေဟာမဟုတ်ဘူးလို့လည်းငြင်းဆန်နေပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြည်တော်မှာနိုင်ငံခြားသားတန်တမန်တွေကိုပြောပြတာတိတ်ကိုအားနေပါတယ်တန်တမန်တွေကသူ့ထက်ပိုသိနေကြပါတယ်ဒါဟာသူကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလားဒါမှမဟုတ်အင်မတန်ကိုအကင်းပတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံခြားတန်တမန်တွေကိုလှည့်စားဖို့များစူးစမ်းတာလားဒီလိုဆိုရင်တော့သူဆုံးဖြတ်ချက်ကတိတ်မှားပါတယ်
ဆရာကြီးပြောတဲ့ဒီကိစ္စအပေါ်ကျွန်တော်ပြန်မေးချင်တဲ့မေးခွန်းနှစ်ခုရှိပါတယ်။ပထမတစ်ခုကတော့အနောက်နိုင်ငံတွေကမြင်နေတဲ့အတိုင်းဒေါအောင်ဆန်းစုကြည် moral authority သုံးရမယ်ဆိုတော့အဲ့လိုလွတ်လိုက်ပြန်ရင်စစ်တပ်ကသူ့ကိုပြောမှာပေါ့ပို့ပြီးတော့မာနကြီးတယ်သူတို့ကိုဝေဖန်တဲ့အတွက်ဒါဟာ arrogant ဖြစ်တယ်လို့ပို့ပြီးပြောကြမဖြစ်လာနိုင်ဘူးလားခင်ဗျာ။ဒါပထမတစ်ချက်ပါ။
That is a problem. The more she criticizes the military, the more they're going to be inflamed against her. That's
ပြဿနာကအဲ့ဒါပါပဲ။သူကစစ်တပ်ကိုဝေဖန်လေစစ်တပ်ကသူ့ကိုဒေါသထွက်လေဖြစ်မှာပါပဲဒါမှမဟုတ်ဒီလိုမျိုးဝေဖန်ခဲ့လို့လေသူဟာ
အစကလေးကစစ်တပ်နဲ့ကွဲလွဲလာခဲ့တာပါ2015ရွေးကောက်ပွဲပြီးကလေးကဖြစ်လာခဲ့တာအခုလဲပြည်လည်မှုရမယ့်အခြေအနေမရှိသေးပါဘူးဒါအစိမ်မကောင်းကြပါတိုင်းသားပြည်သနာပြည်လည်ရေးမှာအဓိကလို့သူပြောလာခဲ့တာအခုထိမဖြေရှင်းနိုင်တာကလဲစစ်တပ်နဲ့ပြန်လဲမသိမ်းမြတ်နိုင်လို့ပဲဖြစ်ပါတယ်ကျွန်တော်မိခင်နဲ့နောက်တစ်ချက်ကတော့
What I mean is, when in her speech in September
witness statement, So dao apila ti yu lo ga ja nai ba ma la lo pyo ni ja ba le dao sa ji ba lo pyo lo
ba there is a problem here we know that in crises of this sort often the problems get exaggerated and there was one article in the new york times
ti nya ma pyatana shi ba le patipaka ri ma a che che tat de tabor shi ba le pi lo new york times tadin daw nrb ka le pyo ba le ranger ri ne lout tha de interview tacho ha ကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမဟုတ်တဆင့်စကားကိုကြားယုံနဲ့လှုပ်ကြံထားတဲ့အင်တာဗျူးတွေလို့ဆိုထားပါတယ်ဆိုတော့မှန်ပါတယ်ပြဿနာရှိပါတယ်တချိန်တည်းမှာပဲတိမ်းနဲ့ချီတဲ့လူတွေထွက်ပြေးရတာထောင်နဲ့ချီတဲ့အိမ်တွေမီးရှို့ခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်ထားတာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆရာဝန်များအဖွဲ့ကလည်းလူပေါင်း6,900 လောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကမဟုတ်ပါဘူးလို့စစ်တပ်ကညင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခိုင်လုံပါဘူ
းဒီပြဿနာအတွက်စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကလည်းပဲဖွဲ့စည်းပေးထားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်အာရှဒေသကအထင်ကြီးအသံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါသူတို့ရောစဉ်းချရဘူးလို့ထင်ပါလားခင်ဗျာ
Well the problem is I mean with the Rohingya issue is It's not going to go to the Security Council and have anything happen because China will
Rohingya ပြဿနာနဲ့ပတ်သက်ပြီးဘာလို့လို့လုံညုံရေးကောင်စီကိုရောက်မှာမဟုတ်ပါဘူးမြန်မာကိုဆန့်ကျင်ဖို့ဖြစ်လာသမျှတရုတ်ကဟန်တားမှာပါရှင်းနေပါတယ်အထွေထွေညီလာခံကတစုံတရာလုပ်နိုင်ပါတယ်ဒါပေမဲ့တိတ်မထီရောက်နိုင်ပါဘူးနောက်မေးစရာတစ်ခုကမြန်မာပြည်ပေါ်မှာတန်ခတ်ပိတ်ဆို့အရေးယူမှုဆန့်ရှင်းတွေချမှတ်လိုက်ပြီးဆိုပါစို့ဒီဆန့်ရှင်းတွေဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်ဒီမေးခွန်းကိုမမေးကြတော့ပါပဲဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်တော့မြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလားမကြခင်မှာအဲ့ဒီလူဖြစ်လာဖို့ရှိပါသလားကာလအတန်ကြာရင်ရောဖြစ်လာမှာလားကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အချိန်ဖြစ်လာလိမ့်မယ်လို့မမြင်မိပါဘူးဒါဟာသိပ်ဝန်းနေစရာကောင်းတဲ့ကိစ္စတစ်ခုပါ
မြမရေးကျွမ်းကျင်သူ American ပြည်ထောင်စု Georgetown တက္ကသိုလ်ပါမောက်ခ David Steinberg နဲ့ဦးကျော်စံသားဆွေးနွေးတုံးသက်ထားတဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50လို့ကနေနားဆင်နိုင်ပါတယ်ရှင်
ဒီဘွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါညာ
။ VOA American တိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။ကိုရနိုင်စုစည်းတင်ပြထားတာပါ
။မင်္ဂလာပါကျွန်တော်ရနိုင်ပါ။ VOA ရဲ့အပတ်စဉ်တင်ဆက်ပေးနေကြတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2018 FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုတော့ခရိုအရှားကွင်းလယ်လူလူကာ မိုဒရစ်ကရသွားပါတယ်။ကမ္ဘာကျော်ကောက်သီးသမားတိုင်ဂါ ဝုဒ်စ်တယောက်၅နှစ်အကြာမှာတကြောပြန်အောင်ပွဲခံလိုက်ပါပြီ။မန်ယူနိဗျာဟောင်းဆာအလက်စ်ဖာဂူဆန်ပြီးခဲ့တဲ့မေလကအုံနောက်သွေးရုပ်စိတ်မှုကိုခွဲစိတ်ကုသပြီးတဲ့နောက်မှာစနေနေ့ကတော့ Old Trafford ကိုပထမဆုံးအကြိမ်ပြန်လာခဲ့ပါတယ်။ကမ္ဘာ Heavyweight Champion လူပွဲမှာတော့ Britain နိုင်ငံက Anthony Joshua ကရုရှားနိုင်ငံက Alexander Povetkin ကိုဒိုင်ပွဲရနဲ့အနိုင်ယူလိုက်ပါတယ်။ Dilo debat dua awal dah dari nego, tensa biro macam apa ni?
Kawajo kaudi sama Tiger Woods kau piana babi, American biro itu Georgia pihne Atlanta mio ma pihge terima gonga gaza gede. Two championship kaudi piana maro Tiger Woods kau sama jadi cerita serca showja biro champion pihdo awal. Dah Tiger Woods atua dong ane dua ma, tembak ku go bermaa zon C, naya biro champion pihda ba. ဒီဘွေးနိုင်လိုက်တာနဲ့ပတ်သက်ပြီးတိုင်ဂါဝတ်စ်ကတော့ Tiger Woods ada dua PGA Champions tu gol eh, cing sesuatu yang naya lepas bar eh. PGA Super Lari itu, miazu naya teragak ro American ga Sam Snead cebiro juga susu bau sesuatu cing naya teragak bar eh, mia. Nampak sih kuno itu FIFA ya dengar kangsung balon nama tu ro, kau isi aku nelayan luka Modric ga jadu bar eh. Ujapa balon tu ni naya sah eh, di bawah England Premier League mah, tiba juga Southampton ga tunggu komisi naya bi. Messi kalau kadef ko, wujud mah, aku komisinya naimare. Tapi Tottenham kalau Brighton ko nak gol gol naingai bila Manchester United kalau, ingat mah Wolf ni tak gol di tiada dua barai. Wolf ko tiada dua ni pada bi Manchester Mourinho pura kalau.
Not a good performance, not a good results.
Kesabu mukang dulu, kau ni jalan le mahu bau, boleh pikiran niat awal. Jangan kesabu ngah jadi jaya ni tengok isi lumba, sejak mukang jang. Wolf singa dibuat ke kawasan final itu terbawa beliau ke sana awal. Dibuat itu jadi ha, Tottenham boleh show nanti pusu beliau Wolf sing tiada Titan dulu. Mainu sing kulumyo ingat mati jadi beliau PP kena jalan le Titan mari.
Di luar Premier League mah tujuan agaklah mainu Nibia Hongji Ferguson Old Trafford gol bermain dengan pihak labiya mainu buatku tidak apa. Bikin melaga orang mah tuju semua juga PP ini bawa kursi kuda beliau nampai Ferguson ha.
Fantastic news for everyone, not just for Manchester United family.
Jadi, mayu ni biar Mourinho garo dah mayu tene mitad duri itu dah maka tengah walau masih le, bolong oce le turain itu teringgal masa biar terjalai barang ya. Argentina tais semu Aguero garo Man City tene sajau terdahan tene terdolai barang, taja Aguero ha Man City mah, tetahu nasi tak kuat ni. Sesi dah maaf biar gulu sajau terdahan dolai dana pada bi Aguero pura garo.
Bueno, la verdad que contento por.
Kalau nak cakap ni, sajau cakap tu lagi ada orang dah awal. Jangan sekarang kalau di masa ni kezah dua jenah. Kalau jangan di masa kezah ni, aku ni sih dua awal. Soal sajau cakap kau ni ti cengja ini, sini pih bawa. Di dalam pih melu melayan biro, air jangan sajau cakap tu dia awal.
Biro hantar sahaja mah Atletico Madrid ni, Man City tu piang lagi apa? Air cengja sahaja tu, Man City ni tu Premier League pelan ni, League pelan tau ni dia jaga bi. Man City tu kubang ni yang agoh ni, kubang zon tu bi tahu le, cipan ya. Kau heavyweight lawe pergi maro, berdenganya Anthony Joshua ga naya biro champion taraf ugu, tapi orang tengen doa bare. Berdenganya London Muga Wembley kau masuk ni nika. Anthony Joshua ni Russia nengen da Alexander Povetkin ugu, tu terjara mah Joshua ga. Kau ni cima time pergi ni naya doa ke bare. Tetapi kau ni si wihed Povetkin ha, sabai maro Joshua ugu turbian kurbian. Apian tu dah nengen bima, nampai maro terlom cahla biro. Lady nampai ngan sa biro. Tapi apian punggil le Joshua ga. Tujuh lima minggu, apa juga tadi itu, tengah cuci naiknya barai. Kena cuma lah Joshua itu jadi jangan buat kena cuci malah lejar tadi bi, pentah lagi bi mana, nampai malah Joshua kape, terus pitho aja orang time boleh naik jadi ada apa, buat kena go belu naik juga lesuan pada bi Joshua pura garo.
It's got to take your time. It's all about instinct what life is. We tend to lose it as you get older because we listen.
Change you are, go ahead bingo, this is never same barai. Time. ကျွန်တော်ကိုကျွန်တော်ယုံကြည်မှုရှိပြီးတော့ဘဲချင်းကကိုယ့်အတွက်ကောင်းဆုံးလဲဆိုတာသိပါတယ်။သူကမျက်နှာနဲ့ခေါင်းပိုင်းကခဏရေးအားပူကောင်းပြီးတော့ခန္ဓာကိုယ်ပိုင်းကျတော့အဲ့လောက်မဟုတ်ဘူးဆိုတာကျွန်တော်သိတယ်။ဒါကြောင့်မို့သူ့ကိုအပေါ်အောက်နှစ်ခုစုံကိုဖိထိုးပြီးတော့ခွင့်ရရတဲ့ခါမှာမလွတ်တမ်းသုံးချခဲ့တာပါ။ပြီးတော့နီးပြားကလည်းကျွန်တော်ကိုတနည်းအားဖြင့်အသေးရမနေဘဲနဲ့ရွှေ
Anthony Joshua ဟာဒီပွဲနိုင်လိုက်တဲ့အတွက် WBA, IBF, WBO နဲ့ IBO တို့ရဲ့ကမ္ဘာ heavyweight champion ပွဲတွေကိုရသွားသလို22ပွဲရှုံးပွဲမရှိတဲ့စံချိန်ကိုလည်းဆက်ပြီးတော့ထိန်းထားပါတယ်။ဒီပွဲကိုတော့လူ 7,000 လောက်လာရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ကိုရနန်ရဲ့သတင်းသက်ဆိုင်အားကစားသတင်းတွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်။ Smart VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio အစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဘောတခုနေ့ညနေပိုင်းအစီအစဉ်တွေကိုဒီမှာဆုံးသက်ပြစီရှင်အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်ကုလသမဂ္ဂရဲ့နှစ်ပတ်လည်ထရေညီလာခံကျင်းပနေချိန်မှာပဲအရှိန်လေဝဲဒေသမှာအီရန်နိုင်ငံရဲ့ဩဇာရှိန်ဝမ်းနဲ့လူမျိုးများတွေ့ချီစေတဲ့လက်နက်တွေမပြန့်ပွားရင်းနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလူမျိုးရေးကောင်စီမှတည်ထန့်ဆွေးနွေးပွဲတစ်ခုကိုသမ္မတဒေါ်နယ်ထရန့်အုပ်ထပ်ဖြစ်တဲ့ဦးဆောင်ပြီးကျင်းပခဲ့ပါတယ်။ရန်လူရဲလူရဲတွေရှိသမျှအီရန်ဆွေးရောက်ဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထရေညီလာခံမိန့်ခွန်းထဲမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်ဆွေးနွေးပွဲကိုကျင်းပခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဒုတိယအကြိမ်ထိပ်တိတွေ့ဆုံမှုအမေရိကန်ဆိုးရတာဝန်ရှိသူတွေစီစဉ်နေကြောင်းသမ္မတထရန့်ကဒီနေ့ပဲပြောလိုက်ပါရဲ့အသေးစိတ်ကတော့မကြာခင်အချိန်များမှာဖြစ်ကြောင်းလဲနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတထရန့်ကပြောဆိုလိုက်တာပါနေရီအထူးချမ်းနဲ့ထိပ်တိတွေ့ဆုံမဲ့နေရာတွေကတော့မကြာခင်အချိန်များမှာဖြစ်တဲ့အကြောင်းလဲသတင်းတောက်တွေကိုပြောဆိုသွားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာကူတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါတယ်ရွန်ဂျာရီပေါ်လူမျိုးတော်တက်ပြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ plugin အစီအစဉ်တင်ဆက်သူ Greta Van Susteren နိုင်ငံတကာပြည်ပကလေးလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pompalo လည်းဖတ်ဆိုနေကြတာပါအလို့တော်နိုင်ငံကြားရေးရာကွန်ပျူတာ Enterprise ကတော့ဆက်စုနေတဲ့ချီလူခွင့်ရေးချုပ်ဖောက်မှုတွေဆုံးရှုံးနေတဲ့ရွန်ဂျာရီဟာပြီးခဲ့တဲ့နှစ်ထဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ထပ်သိမ်းတဲ့ချီဖျက်ဖြီးခဲ့ကြရတဲ့အကြောင်းပြောဆိုကြတာပါမြန်မာစစ်တပ်ရဲ့စိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတော်တက်ပြတ်မှုဖြစ်သတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုအရေးယူဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်ဆက်စုကြီးဦးဆောင်တဲ့အရတားစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်စိုးရကဖိအားပေးဖို့လည်းတိုက်တွန်းသွားခဲ့တာပါ။အမေရိကန်စိုးရကတော့ရွန်ဂျာရီပေါ်ကျွန်းလွန်နဲ့ရာစုမှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေအရပြဋ္ဌာန်းထားတဲ့လူမျိုးတော်တက်ပြတ်မှုဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီကိုင်ပြည်နယ်ကရွန်ဂျာရီပေါ်လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်မှတာဝန်ရှိကြောင်းတင်းလာနေတာပဲအစီအစဉ်သာထုတ်ပြန်ထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.